ကျွန်တော်ဝင်းမေပါကိုဗစ်ကာလအတွင်းမြန်မာနိုင်ငံမှာဆင်းရဲနွမ်းပါမှုရှစ်ဆကျော်အထိခုန်ထွက်သွားတယ်လို့နိုင်ငံတကာစာနာရေးခါဆိုင်ရာသုတေသနအဖွဲ့ကြီးတစ်ခုကထုတ်ပြန်လိုက်ပါတယ် IFPRI IFRI လို့သူကခေါ်တဲ့ American ရှေ့ဆိုင်ဒီအဖွဲ့မြန်မာရုံးခွဲရဲ့နိုဝင်ဘာလတည်းထုတ်ပြန်ချက်အရဝင်ငွေအရဆင်းရဲမှုဟာနှစ်ဆန်းမှာ9ရာခိုင်နှုန်းကနေအခု60ရာခိုင်နှုန်းနီးပါးအထိမြင့်တက်သွားပြီလို့ထုတ်ပြန်လိုက်ပါတယ်တယ်လီဖုန်းနဲ့ဆက်ပြီးရန်ကုန်မြို့နယ်တွင်လည်းအထက်ညာမန္တလေးစကိုင်းမကွေးကရွာတွေမှာလုခဲ့တဲ့ဒီစစ်တမ်းကိုဥဆောင်ရေးသားသူ Direct Hadi ကိုမေးထားပါတယ်။မြန်မာနိုင်ငံမှာတူဦးချင်းအနေဆုံးဝင်ငွေထက်နည်းတဲ့တရက်လုစာအမေရိကန်ဒေါ်လာ 1.93 ဖြစ်တဲ့မြန်မာငွေ 1,300 ကျပ်သာသာလေးအောက်ရသူတွေကိုသာသတ်မှတ်တွက်ထားတဲ့ဒီဝင်ငွေရဆင်းရဲမှုနှုန်းတက်လာမှုကိုမစ္စတာဟယ်ရီက
ဒီနေ့ဆိုပိုင်းမှာဧပြီလကလုံလောက်ပိတ်ဆို့မှုတွေချပြီးလောက်မှာလူပြမှာဆင်းရဲမှုတွေတကယ်ကိုအများကြီးတက်သွားတာတွေ့ရပါတယ်။ခဏရတိုင်းလုံးကနေ30ရာခိုင်နှုန်းထိတက်သွားတာဆိုတော့တကယ်ဆိုးရင်စရာကြီးပါ။ပြီးတော့ဒီလက်မှာလည်းအလားတူတက်သွားပါတယ်။နောက်ပိုင်းဇူလိုင်နဲ့ဩဂတ်လမှာတော့နည်းနည်းပြန်တက်သွားလာပါတယ်။ကိုဗစ်ဖြစ်တာစကြပြီးပုံမှန်နှလန်းပြန်စထူလာသလိုပေါ့နော်။ဒါပေမဲ့ဩဂတ်လလယ်မှာရခိုင်မှာကိုဗစ်အဖြစ်များလာပြီးတနိုင်ငံလုံးပြန်လာပြန်တော့ဒီဆင်းရဲမှုကထိုးထောင်ပြီးတက်သွားပြန်ပါတယ်။မြို့ပြရောကြီးလက်မှာပါ60ရာခိုင်နှုန်းလောက်အထိဖြစ်သွားတယ်။ဒါကတကယ်ကိုစိုးရိမ်စရာကြီးပါ
။ဒီနေရာမှာမြို့ပြနဲ့ကြီးလက်ကကလေးမိခင်ပေါင်း1000ကျီစုစုပေါင်း2000ကိုသုတေသနလုပ်ထားတဲ့ဒီစစ်တမ်းတွေ့ရှိချက်အရအခုလိုစိုးရိမ်စရာအခြေအနေကမြို့ပြနဲ့ကြီးလက်ထိခိုက်မှုကွာဟတာတွေ့ပါလားလို့မေးရမှာဒီသုတေသနခေါင်းဆောင်ကဆက်ပြီး
In urban areas they are definitely hit hard. So urban people are have higher
ရုပ်ပြကအကြီးအကျယ်ကိုထိတာပါမြို့ကလုံသားတွေကကိုဗစ်မတိုင်ခင်ပို့ပြီးတော့ဝင်ငွေကောင်းကြပြီးတော့နောက်တော့ပို့ထိခိုက်သွားပါတယ်ဒါကအကြီးသားတယ်ကိုဗစ်လောက်ဒေါင်းချတဲ့အခါဆေးရုံလုံသားတွေအဆောင်တွေမှာပိတ်မိလက်ရှိသမားတွေတောရခတ်စီးမဲ့လူရဖို့ခတ်ဒီဆိုင်တွေအများကြီးပိတ်ဒီဆိုင်တွေဆောက်လို့ရတွေမှာလည်းလူသားတွေရော့တကယ်ကိုမြို့ပြစီးပွားရေးအကျတဲတူကြီးပါအဲ့တော့ဆင်းရဲသောကဏ္ဍပစ္စည်းတစ်ခုပေါ်လာတာပေါ့။ရန်ကုန်မှာအရင်ဆင်းရဲမှုနေခဲ့တာကအခုအများကြီးကိုတက်သွားပါပြီ
။ဒါကြောင့်မြို့ပြမှာဘလို့ဆက်သက်ရမှုပြင်းထန်ပြီးခြေလက်တွေတက်ပါဆက်မရမှာမစ္စတာဟယ်ရီကပဲ
။
ဒါလိုထိခိုက်တာအစားအစာပြုလို့ရင်းမှလည်းတွေ့လာရပါတယ်။မြို့ပြမှာအစားအသောက်လုံလောက်ဖို့ပို့ပြီးတော့သုံးနေလာကြပါတယ်။မြို့ပြကကလေးမိခင်တွေလည်းအဟာရရရှိတာလျှော့စားလာကြပါတယ်။အမင်းရဲ့ဈေးပေါ်တဲ့အခြေခံစားကုန်တွေပဲအားထားလာရတယ်။အဲ့တော့မြို့ပြကိုကြီးကြီးမားထိခိုက်သွားတယ်။ဒါပေမဲ့ခြေလက်မှာလည်းအတော်များများအထူးသဖြင့်မြေမပိုင်တဲ့လောက်ခလယ်သမားတွေဒီအကျက်တဲကြီးမှာပို့ပြီးတော့ထိခိုက်လွယ်သွားပါတယ
်။အဲ့တော့အစိုးရဘက်ကဒီကိုဗစ်ကာလမှာလက်လုံလက်စားတွေကိုကူညီပေးတာတွေကရောဘလို့တွေ့ရှိထားပါလဲလို့မေးရမှာဒီစတန်ဥဆောင်သူကစက်တီ
There's been a big increase in government assistance since the first
ကိုဗစ်ဖြစ်ခင်ကထက်ဒီပထမအကြိမ်စတန်ကောက်ခင်ကထက်ဆိုးရွားကနေစင်းသားတွေကိုကူလာတွေအများကြီးရောပိုးလာပါတယ်ဒါပေမဲ့တကယ်ကိုစင်းတဲ့သူတွေအများကြီးမရလိုက်နိုင်တာတွေ့နေရပါတယ်ဒီတကယ်ကိုစင်းသူတွေတည်းများများရောက်ဖို့အစိုးရတော့စိန်ခေါ်မှုကြီးပါဒီငွေသားပေးတာအပြင်လူမှုဖူလုံရေးကလည်းဥမာလှုပ်လာလို့ရင်ငွေပေးတဲ့အစီအစဉ်တွေကကျေကျေနဲလုံးမှပြီးတယ်အဲ့တော့လူတွေရဲ့ဝင်ငွေအကြီးအကျယ်ထိခိုက်သွားတဲ့အချိန်မှာလူမှုဖူလုံရေးကဒီအောင်လိုက်ဖြည့်ပြီးနိုင်တာမျိုးဖြစ်ခဲ့ဘူးလို့ထင်ပါတယ
်ဒီနေရာမှာအစိုးရအနေနဲ့ဘယ်လိုကြောင်းလဲကူညီပေးဖို့အကြံပြုချင်ပါလဲလို့မေးရမှာမစ္စတာဟယ်ဒီကပဲ
20,000 ချပ် transfers that they pronounced they were doing earlier
ဆောင်းပိုင်းမှာတယောက်ကို2000ကျပ်တလသဘောပေးတာကလည်းဒီစည်းမှုကိုအများကြီးမကူနိုင်ပါဘူး 4000 ကနေ 6000 လောက်ထိမြင့်ပေးနိုင်ရင်တော့စားပြီးတော့အပြောင်းလဲဖြစ်နိုင်ပါတယ်။ဒါပေမဲ့တစ်နှစ်လုံးစာစပေးရရင်လည်းသူရဘတ်ဂျက်ကအကြီးကျယ်လိုလာပြီးတော့တကယ်စိန်ခေါ်မှုကြီးပါ။ဒါပေမဲ့ April နဲ့ May လလောက်မှာကိုဗစ်ကာကွယ်ဆေးမြန်မာလူကြီးတွေတစ်သိန်းတစ်ပိုင်းလောက်ရလာမယ်ဆိုရင်တော့ December ကနေစပြီးရှင်းနှစ် 2021 ပထမ4လသို့မဟုတ်ဒုတိယ4လဘက်လောက်အထိ6လစာလောက်တော့ဒီလူမှုကုလုံရေးသွင်းမြင့်ပေးဖို့စပြင်ထားသင့်ပါပြီ
။ဒါအပြင်ဒီစတန်ဥဆောင်သူကဆက်ပြီးITC လို့တူကခေါ်တဲ့နိုင်ငံတကာစီးပွားဖွံ့ဖြိုးရေးဌာနစာရမ်းမှာပြောထားသလိုအရင်သကောက်စီးကောက်ထားတဲ့အချက်လက်တွေနဲ့ရက်ွက်တွင်ယာယီမှုဆိုင်မှုလိုအနည်းငယ်အုပ်ချုပ်ရေးရန်ရာတွေကတစ်ဆင့်ဒီတကယ်စည်ရဲသူစီးရင်အခိုင်အမာကောက်ယူပြီးထိရောက်အောင်ဖြန့်ဖြူးတင်တယ်လို့အကြံပြုခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမမ